ဖိလစ်ပိုင်ဒုတိယသမ္မတဆာရာဒူတာတေကိုအရေးယူဖို့ဖိလစ်ပိုင်အောက်လွှတ်တော်ကဒီကနေ့ပုံထိုးနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်သမ္မတနဲ့သဘောထားကွဲပြားမှုတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တဲ့ဒုသမ္မတကိုရာထူးကဖယ်ရှားဖို့အထိဖြစ်လာမဲ့အထက်လွှတ်တော်ကြားနာစစ်ဆေးမှုတွေဖြစ်လာဖို့လမ်းကြောင်းပွင့်သွားပြီဖြစ်ပါတယ်။အချက်အလက်အသေးစိတ်ကိုမသိရသေးပေမဲ့သမ္မတဖာဒီနာမာကော့စ်ကိုလောက်ကျန်တပ်ဖြတ်ဖို့ကြံစီမှုပြည်သူပိုင်ဗန်နငွေဒေါ်လာတန်းနဲ့ချီအလွဲ3000လောက်ခွင့်မှုတွေအပါအဝင်ပြီးခဲ့တဲ့ဒီဇင်ဘာလကဆွဆွဲချက်3ခုနဲ့တိုင်ကြခဲ့ပြီးတဲ့နောက်အခုလိုအောက်လွတ်တော်ကမဲခွဲဆုံးဖြတ်လိုက်တာပါအောက်လွတ်တော်အမှတ်215ရောက်ရှိတဲ့ထက်က3ပုံတစ်ပုံကတင်သွင်းလာတဲ့အတွက်သမ္မတကိုတရားစွဲဆိုမဲ့အဆိုအတည်ပြုကြောင်းအောက်လွတ်တော်ဥက္ကဋ္ဌကလွတ်တော်မှာကြေညာခဲ့ပါတယ်ခင်ဗျာ